to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်2018ခုနှစ်အောက်တိုဘာလ23ရက်စနေနေ့ညနေပိုင်း VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိမြို့တော် Washington DC ကနေတိုက်ရိုက်အထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါညနေခင်းအစီအစဉ်တွေကိုတောင်းရင်တင်ဆက်ပေးသွားပါမယ
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုနန်းလောင်နဲ့တူချင်းညပေးတော့မှာပါSaudi Arabia သတင်းတော် Jamal Khashoggi အသူကိုတပ်ဖြတ်ချိန်မှာ Apple Watch နာရီကနေတဆင်းဒီအဖြစ်ပြက်ကိုမှတ်တမ်းတင်ထားကောင်းတင်ထားနိုင်ခဲ့မယ်လို့သတင်းမီဒီယာတွေမှာဖော်ပြကြပါတယ်မလေးရှားနိုင်ငံကဂျာပြက်ရွေးကောက်ပွဲမှာဒီမလေးရှားနိုင်ငံရဲ့သမားဟောင်း Anwar Ibrahim အနိုင်ရမယ်လို့ခန့်မှန်းထားပါတယ်ဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်ရမှာကတော့ရန်ကုန်တိုင်းစုရက11 Media သတင်းမှာ၃ဦးကိုအမှုခွင့်အရေးယူလိုက်တာဟာလာမယ့်ကာလမှာသတင်းတော်တွေကအစိုးရရဲ့လှုပ်ဆောင်ချက်တွေပေါ်ဝေဖန်ဆန်းစစ်မှုတွေမလုပ်ရဲအောင်ချင်းချောက်သလိုဖြစ်စေတယ်လို့ပြောပါတယ်ဒ
ီအရေးယူတဲ့ကိစ္စဟာအထူးသဖြင့်ပေါ့ရန်ကုန်တိုင်းဒေသကြီးအစိုးရနဲ့မီဒီယာတွေကြားမှာဒီစစ်မှားမှုပို့ပြီးတော့ဖြစ်စေတယ်
ဒေါက်တာရံမျိုးသိမ်းပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူအမေရိကန်ဗဟိုတရားရုံးချုပ်တရားသူကြီးဖြစ်တရားသူကြီးဘရက်ကေဗန်နော့ကိုအပြင်းထန်ကန့်ကွက်မှုတွေကြားကနေပြီးတော့အတည်ပြုလိုက်တာကြောင့် Republican နဲ့ Democratic Party တွေကြားမှာတက်ကြွလှုပ်ရှားမှုတွေပေါ်လာတဲ့အကြောင်းနဲ့ American တရုတ်ကုန်သွယ်ရေးတင်းမာမှုကကမ္ဘာစီးပွားရေးကိုဘယ်လိုရိုက်ခတ်စေနိုင်တယ်လဲဆိုတဲ့သတင်းတွေကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင်
Saudi Arabia သတင်းတော် Jamal Khashoggi သူကိုတက်ဖြတ်ချိန်မှာ Apple Watch နာရီကနေတဆင်ဒီဖြစ်ပျက်ကိုမှတ်တမ်းတင်ထားကောင်းတင်ထားနိုင်ခဲ့တယ်လို့သတင်းမီဒီယာတွေမှာဖော်ပြကြပါတယ်တူရကီနိုင်ငံ Istanbul မှာရှိတဲ့ Saudi Council ဝင်ရုံးကို Khashoggi ဝင်ရောက်သွားချိန်မှာသူဟာ Apple Watch နာရီကနေမှတ်တမ်းတင်ထားနိုင်ခဲ့တာပါတူရကီနိုင်ငံသူနဲ့လက်ထပ်ဖို့အတွက်လိုအပ်တဲ့စာရွက်စာတမ်းအထောက်အထားတွေအတွက်ကောင်စစ်ဝင်ရုံးကိုအော်တိုဘာလ2ရက်နေ့ကသူတွားရောက်ခဲ့ပါတယ် Apple Watch နာရီဟာအွန်လိုင်းမှာအချက်လက်သိမ်းထားနိုင်တဲ့ iCloud နဲ့ရောကောင်စစ်ဝင်ရုံးကိုဝင်ရောက်ချိန်မှာသူ့ချစ်သူစီမှာထားခဲ့တဲ့ဖုန်းနဲ့ပါဆက်သွယ်ထားတာပါ Khashoggi ကကောင်စစ်ဝင်ရုံးနဲ့ဝင်ရောက်သွားပြီးတဲ့နောက်ပြန်ထွက်မလာတော့ဘူးလို့အပြင်မှာစောင့်ကြံနေရတဲ့သူ့ရဲ့ချစ်သူကပြောပါတယ်နာယီကနေတဆင့်ဖမ်းယူရရှိတဲ့အချက်လက်တွေထဲမှာတော့သူ့ကိုစစ်ဆေးမေးမြန်းနှိပ်စက်တာတွေဒါမှမဟုတ်သူ့ကိုတပ်ဖြတ်တာတွေလည်းပါဝင်ခဲ့ပါတယ်အမေရိကန်ပြည်အောင်စုမှာနေထိုင်တဲ့ကာရှိုဂီဟာ The Washington Post သတင်းစာမှာအထူးသဖြင့် Sorry အင်ရှိဆန်မင်းသားကိုဝေဖန်တဲ့စောင်းမားတွေမကြကနာရေးသားလို့ရှိပါတယ်အမေရိကန်သမ္မတ Donald Trump ကတော့သူ့အနေနဲ့ Sorry ဘရင် Selman ကိုဖုန်းခေါ်ပြီးတော့တူရကီမှာဖြစ်ပျက်ခဲ့တဲ့ဆူဆူရွားရွားဒီဖြစ်ပျက်နဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်တယ်လို့ Ohio ပြည်နယ်ဆန်ဆန်နတီကိုရောက်ရှိစမှာသတင်းတော်တွေကိုပြောဆိုခဲ့ပြီးအမေရိကန်အနေနဲ့ခါရှိုဂီဘလို့တက်ပြက်ခံရလဲဆိုတာကိုစုံစမ်းသွားမယ်လို့ပြောပါရယ်ဒီသတင်းပတ်အစောပိုင်းကတော့ Washington Post မှာကောင်စစ်ဝင်ရုံးတွင်ခါရှိုဂီအသက်ခံခဲ့ရတဲ့ဗီဒီယိုဖိုင်သူတို့မှာရှိနေကြောင်းတူရကီကအမေရိကန်ကိုအသိပေးခဲ့တယ်လို့ဖော်ပြထားပါရယ်Sorry အနာဘိုင်နီကတော့ Khashoggi ဟာကောင်စစ်ဝင်ရုံးအတွင်းကနေဘေးမတိရန်မခပြန်လည်ထွက်ခေါ်သွားခဲ့တယ်ဆိုပြီးတော့ညှင်းဆူထားတာပါခင်ဗျာ
တူရကီနိုင်ငံမှာနှစ်နှစ်ကျော်အကျဉ်းချခံထားပြီးတူရကီတရားရုံးကပြန်လွှတ်ပေးလိုက်တဲ့ American Korean တင်အောင်ဆရာဟာအခုတော့ American ကိုပြန်လာနေပါပြီတင်အောင်ဆရာ Andrew Branson ကိုမနေ့တောက်ကြာနေ့ကပြန်လွှတ်ပေးလိုက်တဲ့အတွက်တူရကီနဲ့ American ကြားခါးသီးတဲ့တန်တမာရေးဆိုင်ရာအငင်းပွားမှုတွေအဆုံးသတ်သွားပါပြီအကြမ်းဖက်ဝါဒထောက်ခံသူအဖြစ်နဲ့ရောတရှိုလုံမှုနဲ့မှာဆွဲချက်တင်ခံခဲ့ရတဲ့ Mr. Branson ဟာပြစ်မှုထင်ရှားရင်ထောင်ဒဏ်35နှစ်အထိကြာခံရနိုင်တာဖြစ်ပါတယ် American ဘက်ကတော့ဒီဆွဆွဲချက်တွေကိုအခြေမြင်မရှိဘူးလို့ပြောဆိုထားတာပါအခြေအနေဆိုးရိမ်နဲ့ရင်ဆိုင်ခဲ့ရတဲ့တင်းအောင်ဆရာ Branson ရဲ့အခြေအနေတွေအခုကောင်းသွားပြီဖြစ်ပြီးသမ္မတအင်မီရိုကိုမကြခင်လာရောက်လက်ပတ်လိုက်မယ်လို့သမ္မတ Donald Trump ကပြောပါတယ် American နိုင်ငံခြားရေးဝန်ကြီး Mike Pompeo ကလည်းပြည်ပနိုင်ငံတွေမှာမှားယွင်းစွာအကျဉ်းချခံထားရတဲ့ American နိုင်ငံသားတွေကိုအင်ပြန်ခေါ်လာနိုင်ဖို့သမ္မတ Trump အစိုးရအဖွဲ့ကဆက်ပြီးလုပ်ကိုင်သွားမယ်လို့သူ့ရဲ့ Twitter စာမျက်နှာမှာရေးသားခဲ့ပါတယ်မနေ့တောက်ကြာနေ့က Mr. Branson ကို Germany နိုင်ငံ Ramstein လေတာအခြေစိုက်စခန်းကို American လေတာကပို့ပေးခဲ့တာပါ American ကိုခီးမဆက်ခင်အဲ့ဒီမှာဂျာမန်ရေးစစ်စစ်ချက်တွေပြီးလို့ရမှာပါ Germany ဆိုင်ရာ American သံအမတ်ကတင်းအောင်ဆရာ Branson ကိုလေးစိတ်မှာတွေ့ရောက်ကြိုဆိုခဲ့တာပါတင်းအောင်ဆရာ Andrew Branson ကိုဖန်ဆီးထားတဲ့အတွက် American ဘက်ကတူရကီကိုတန်ခတ်ပိတ်ဆို့မှုတွေလည်းချမှတ်ခဲ့တာပါ
အာဖဂန်နစ္စတန်နိုင်ငံမှာမဲဆွယ်စည်းရုံးပွဲတစ်ခုကိုဘုံခွဲတက်ခဲ့တာကြောင့်လူ၁၂ဦးထက်မနည်းသေဆုံးပြီးတော့30ကျော်ဒဏ်ရာရသွားပါတယ်။အောက်တိုဘာလ20ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့အာဖဂန်အရှေ့မြောက်ပြည်နယ်ထက်ခါမှာကျင်းပတဲ့အမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်းရဲ့မဲဆွယ်ပွဲမှာပေါက်ကွဲမှုဖြစ်ခဲ့တာပါ။ကိုယ်စားလှယ်လောင်းနဇီဖာယောဆဖိုင်ဘက်ရဲ့ မင်းဆွေဘွေးနဲ့ဒီတိတ်မလန့်မကန့်မှာရပ်ထားတဲ့မော်တော်ဆိုင်ကယ်မှာပုံးထောက်ပေါက်ခဲ့ကြတာဖြစ်ပြီးတော့တေဆုံးသူတွေထဲမှာလုံခြုံရေးတပ်ဖွဲ့ဝင်တွေရောအရက်သားတွေပါပါဝင်တယ်လို့ရဲအရာရှိတူကပြောပါတယ်အာဖဂန်မှာကျင်းပမယ့်ရွေးကောက်ပွဲကိုတပိတ်မှောက်ကြဖို့တာလီဘန်တွေကလည်းဆော်ထားပြီးဒါလို့မဲဆွယ်စည်းရုံးပွဲတွေနဲ့မဲယုံတွေကိုအကြမ်းဖက်တက်ခိုက်သွားမယ်လို့သူတို့ကချင်းချောက်ထားတာပါဒါလို့အချိန်နှင်းအောက်မှာပဲဒီဒီချင်းကျင်းပတဲ့ရွေးကောက်ပွဲမှာအမျိုးသမီးကိုယ်စားလှယ်လောင်း418ဦးတို့ပါဝင်ရှင်ပြိုင်နေတာဖြစ်ပြီးတော့ဒါဟာအမျိုးသမီးအရေးအတွက်အများဆုံးပါဝင်တာလည်းဖြစ်ပါတယ်ဒီမိုကရေစီနီလန်တိုင်းရှောက်လန်းမှုကြိုးစားနေတဲ့အာဖဂန်နစ္စတန်မှာကိုယ်စားလှယ်လောင်းတွေဟာအခုလိုအကြမ်းဖက်တက်ခိုက်မှုတွေအပြင်အစင်အလာရှေးယူဆဲသမားတွေရဲ့အနောက်ရှက်တွေကိုလည်းရင်ဆိုင်နေရတာပါအခုချိန်ထိဆိုရင်လွတ်တော်ကိုယ်စားလှယ်လောင်း5ဦးအသက်ခံခဲ့ရပြီဖြစ်ပြီးတော့2ဦးဟာအဖမ်းခံထားသလို4ဦးဟာဒဏ်ရာရထားတယ်လို့ရွေးကောက်ပွဲအရာရှိတွေကပြောပါတယ်တင်းမာတဲ့အစ္စလာမ်စစ်သည်ကြွားရဲ့လက်ချက်နဲ့အဲ့လိုဖမ်းဆီးသေဆုံးထိခိုက်ဒဏ်ရာရခဲ့ကြတာပါအိန္ဒိယတာဂျီကစ္စတန်နဲ့ထိစပ်နေတဲ့ထက်ခါပြည်နယ်ဟာတာလီဘန်တွေခိုးအောင်းရဒေသတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကိုဝင်တိုက်သွားတဲ့ဟာရီကိန်းမုန်တိုင်းမိုက်ကဲကြောင့်အကြီးအကျယ်ပျက်စီးပြီးလူသေဆုံးမှုတွေနဲ့အခြေအနေတွေပြန်ပလာဖြစ်ကြံခဲ့ပါတယ်။နေရာအတော်များများမှာလျှက်စင်ပြီးရေနဲ့စားသုံးကုန်တွေပြတ်တောက်ကုန်ပါတယ်။အပြည့်အစည်းပုံတွေကြားလူသေအလောင်းတလောင်းကိုထပ်ပြီးရှာတွေ့ခဲ့တာကြောင့်သေဆုံးသူ16ဦးထက်မနည်းရှိသွားပါပြီ။ပြည်အားအဆင့်လေဟာရီကိန်းမုန်တိုင်းမိုက်ကဲဝင်ရောက်သွားတဲ့မက္ကဆီကိုဘီချ်မြို့ကိုလည်းလည်းကြီးရှုခဲ့တဲ့ဖလော်ရီဒါအုပ်ချုပ်ရေးမှူးရစ်စကော့ကတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အခြေအနေမျိုးဖြစ်ကြံရခဲ့တယ်လို့ပြောပါတယ်။ဘီလိုရာပြောင်းရွှေ့ဖို့အမိန့်ကိုမက္ကဆီကိုဘီချ်မြို့ကလူပေါင်း300လောက်လိုက်နာခြင်းမရှိခဲ့သလိုနောက်ဆုံးအချိန်ရောက်မှဘေးလိုရာထွက်သွားခဲ့ကြသလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရဘူးလို့လည်းပြည်내တာဝန်ရှိသူတွေကပြောပါတယ်။ Hurricane Michael ဟာ Florida Fernandale ကိုဝင်သွားပြီးတဲ့နောက်အပူပိုင်းမုန်တိုင်းအဖြစ်အပြော့သွားပြီး Georgia, Carolina နဲ့ Virginia ပြည်내တွေကတစ်ဆင့် Atlantic သမုဒ္ဒရာထဲဝင်ရောက်သွားပါတယ်။မုန်တိုင်းတန်အဆိုးဆုံးခံခဲ့ရတဲ့ဒေသထဲကိုတာဝန်ရှိသူတွေမရောက်နိုင်သေးတဲ့အတွက်တည်ဆုံးသူအရေးအတွက်တိုးလာနိုင်တယ်လို့အရေးပေါ်အခြေအနေစီမံခန့်ခွဲမှုဌာန FEMA အကြီးအကဲ Brett Long ကခန့်မှန်းထားတာပါ။အစအုံတွေပြပြဖို့ပြိုကျပျက်စီးသွားတဲ့နေရာတွေမှာအသက်ရှင်ကြရတဲ့သူတွေကိုအပူတပြင်းရှာဖွေနေကြပါတယ်။ဒီမုန်တိုင်းဟာFlorida Panhandle ကိုဝင်တိုက်သွားတဲ့ထဲကသမိုင်းတလျှောက်အင်အားအပြည့်ဆုံးအင်အားအပြည့်ဆုံးမုန်တိုင်းဖြစ်သလိုအမေရိကန်ကုန်းတွင်းပိုင်းကိုဝင်ရောက်ခဲ့တဲ့တတိယအင်အားအပြည့်ဆုံးမုန်တိုင်းလည်းဖြစ်ပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။စနေညနေခင်းသတင်းတွေကို VOA ကနေဆက်လက်တင်ပြနေပါတယ်ခင်ဗျာ။မလေးရှားနိုင်ငံမှာကြားပြရွေးကောက်ပွဲဒီကနေ့ကျင်းပနေပြီးတော့ထင်ရှားတဲ့မလေးရှားနိုင်ငံရေးသမားအန်ဝါအီဘရာဟန်ဟာဒီရွေးကောက်ပွဲမှာနိုင်ရမယ်လို့ခန့်မှန်းထားပါတယ်။တောင်ပိုင်းကန်ယိုရန်မြို့ဖြစ်တဲ့ Port Dickson မှာထောင်ထဲချီတဲ့သူတွေဟာမဲပေးဖို့မဲယုံတွေကိုတွားခဲ့ကြပြီးတော့အန်ဝါဟာအဲ့ဒီလက်လက်တဲ့နေရာမှာတခြား6ဦးနဲ့ရှင်ပြန်ရတာပါ။နှစ်ပတ်ကြာအပြင်းထန်မက်ဆွေစီယုံကြကြရာဟာအန်ဝါအတွက်တာမကပဲမဟာတီယာနဲ့တခြားဆွေရဖွဲ့ဝင်တွေအတွက်လည်းရေးပါခဲ့တာပါ။ရွေးကောက်ပွဲကော်မရှင်ကတော့မဲဆန္ဒရှိမောင်း9000ခွဲကျော်ရဲ့80ရာခိုင်နှုန်းကမဲပေးမယ်လို့ခန့်မှန်းထားပြီးတော့ရွေးကောက်ပွဲရလဒ်ကိုစနေနေ့ညမှာကြီးညာမယ်လို့ပြောပါတယ်။အသက်62နှစ်ရှိပြီဖြစ်တဲ့ကမ္ဘာအသက်ရွယ်အကြီးဆုံးခေါင်းဆောင်ဝန်ကြီးချုပ်မဟာတီယာကတော့သူဟာနှစ်နှစ်ထက်မနည်းဝန်ကြီးချုပ်တာဝန်ထမ်းဆောင်မှာဖြစ်ပြီးအန်ဝါကိုတာဝန်လွှဲပေးသွားမယ်ဆိုပြီးတော့ကတိပေးထားတာပါ။အန်ဝါဟာအာနာယမဟာမိတ်ညွန်မောင်းအဖွဲ့ရဲ့ထိတန်းခေါင်းဆောင်တဦးဖြစ်ခဲ့ပြီးတော့လက်ရှိဝန်ကြီးချုပ်မဟာတီယာနဲ့1998ခုနှစ်ကအာနာလွန်ဆွဲပွဲတွေအတွင်းသူ့အပေါ်ဓမ္မတာနဲ့ဆန့်ကျင်တဲ့လိင်ဆက်ဆံမှုအဂတိလိုက်စားမှုတွေနဲ့ဆွဲချက်တင်ပြီးတော့ဖမ်းဆီးထောင်ချခဲ့ပါတယ်။မဟာတီယာ2003ခုနှစ်အထိ22နှစ်ကြာဝန်ကြီးချုပ်တာဝန်ကိုထမ်းဆောင်နေခဲ့တာဖြစ်ပြီးတော့မကြသေးခင်ကသူဟာဝန်ကြီးချုပ်ပြန်ဖြစ်လာတာပါ2004ခုနှစ်ကပြန်လွှတ်လာတဲ့အန်ဝါဟာ2015ခုနှစ်မှာတော့ဓမ္မတာနဲ့ဆန့်ကျင်ပြီးတော့လိန်ဆက်ဆံတယ်လို့ဆွဆွဲပြီးတော့ပြန်ဖန်စီခံရပါတယ်။အန်ဝါကတော့ဒါဟာသူ့ပေါ်နိုင်ငံရေးအရာလုံးချက်မှုဖြစ်ကြောင်းညင်းဆိုပါတယ်။တောက်ကြနေကမဲဆွေပွဲအစုံမှာတော့အန်ဝါကသူသာဝန်ကြီးချုပ်ဖြစ်လာမယ်ဆိုရင်မဟာတီယာနဲ့ပတ်သက်သမျှနောက်ကျောင်းပြန်လာမှာမဟုတ်ပဲလွတ်တော်ကိုအသွင်သစ်နဲ့ပြန်လည်ဖွဲ့စည်းဖို့သာအာရုံစိုက်လှုပ်ဆောင်သွားမယ်လို့ပြောပါရခင်ဗျာ။
အင်ဒိုနီးရှားနိုင်ငံဆူမာထရာကျွန်းမှာမိုးအကြီးအကျယ်အဆက်မပြတ်ရွာသွန်းမှုကြောင့်ရေကြီးမြေပြိုမှုတွေဖြစ်ခဲ့တဲ့အတွက်ပြိုကျသွားတဲ့စာတင်ကြောင်းတွေကကလေးငယ်7ဦးထက်မနည်းသေဆုံးသွားတယ်လို့အင်ဒိုနီးရှားရဲတွေကပြောပါတယ်။ North Sumatra ပြည်နယ်ထဲကမန်လင်းနာတောအရက်ထဲကိုမြေရေရှမ်းခဲ့တဲ့အတွက်အစ္စလာမ်စာတင်ကြောင်းတက်နေတဲ့ကလေး20ထက်မနည်းရေနဲ့အတူမျောပါသွားတယ်လို့ဒေသရဲချုပ်အီဆန်စီနူဟာဂျီကပြောပါတယ်။ရေနဲ့ရွှွန်နှွန်တွေထဲကနေကလေး7ယောက်ရဲ့အလောင်းကိုပြန်ဆယ်နိုင်ခဲ့တယ်လို့ပျောက်ဆုံးနေတဲ့ကျန်းကျောင်းသားတွေကိုဆက်ပြီးတော့ရှာဖွေနေတယ်လို့လည်း ရဲချုပ်ကပြောပါရယ်ကလင်းငယ်ရဲ့အလောင်းတွေချထားတဲ့ကျမရဲ့စီပီကန်ရှိမှာတည်ဆုံးသူကလေးရဲ့ဆွေမျိုးတွေငိုယိုနေကြတာကိုလည်းဗီဒီယိုဖိုင်ထဲမှာတွေ့ရပါရယ်အင်ဒိုနီးရှားနိုင်ငံမှာမိုးကြီးတဲ့အတွက်လူပေါင်းတန်းနဲ့ချီနေကြတဲ့တောတောင်ထူထပ်တဲ့ဒေသတွေနဲ့ရေရှမ်းတက်တဲ့မြေပြန့်ဒေသတွေမှာမကြာခဏဆိုသလိုရေကြီးမြေပြိုမှုတွေဖြစ်ပေါ်လေရှိတာပါတခါအင်ဒိုနီးရှားနိုင်ငံမှာပဲစက်တင်ဘာလနောက်ပိုင်းကငလင်နဲ့ဆူနာမီရေလိုင်းကြီးတွေတန်းကြောင်းလူပေါင်း 2,000 ကျော်တည်ဆုံးခဲ့ရတဲ့ဆူလာဝေစီကျွန်းပေါ်မှာရှိတဲ့ပါလိုမျိုးကအပြည့်အစီတွေကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကမနေ့တောက်ကြားနေ့မှာတွားရောက်ကြည့်ရှုခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပတဲ့အပြည့်ပြည့်ဆိုင်ရာငွေကြေးရမုံငွေအဖွဲ့နဲ့ကမ္ဘာပိုင်ရဲ့နှစ်ပတ်လည်ညှိနှိုင်းခံကိုတက်ရောက်မဲ့ခီးစဉ်အတွင်းအခုလိုတွားရောက်ကြည့်ရှုတာလည်းဖြစ်ပါတယ်။
အမေရိကန်မက္ကဆီကိုနယ်စပ်ကိုဖျက်ချော်ဝင်ရောက်လာမဲ့မိသားစုတွေကမိဘတွေနဲ့သူတို့ရဲ့သားသမီးတွေကိုတကွဲတရားစီထားမဲ့အစီအစဉ်ကိုအသုံးပြုဖို့ Trump အစိုးရအဖွဲ့အစည်းနဲ့ပြန်စင်စစ်သုံးသပ်နေကြောင်း The Washington Post မှာဖော်ပြလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကိုတရားမဝင်ဝင်ရောက်လာတဲ့မိသားစုအရေးအတွက်တစားတစားများလာတာကြောင့်အခုလိုပြန်ပြီးတော့သုံးသပ်နေတာလို့အမည်မဖော်လိုတဲ့သတင်းရင်းမြစ်ကိုကူးကားပြီးတော့ Washington Post ကဖော်ပြလိုက်တာပါ။ဒီအစည်းအဝေးအောက်မှာအစိုးရအနေနဲ့ခေလွန်ခွင့်တောင်းခံလာတဲ့မိသားစုတွေကိုရက်20ကြာထိန်းသိမ်းခွင့်ပေးထားပြီးတဲ့နောက်သူတို့ကိုလမ်းကြောင်းနှစ်ခုရွေးချယ်ခိုင်းမယ်လို့ဆိုပါရဲတခုကတော့မိသားစုတွေအနေနဲ့သူတို့ရဲ့ခေလွန်ခွင့်နဲ့တောင်းခံမှုနဲ့ပတ်သက်ပြီးတော့တရားဥပဒေကြောင်းအရရင်ဆိုင်နေရချိန်မှာကလေးတွေနဲ့အတူထိန်းသိမ်းစခန်းမှာအတူနေထိုင်ခွင့်ပေးတာပါဒါပေမဲ့လည်းဒီလိုဥပဒေကြောင်းအရရင်ဆိုင်ရတဲ့အချိန်ကာလဟာလတွေနှစ်တွေနဲ့ချီးပြီးတော့ကြာမြင့်နိုင်တာပါနောက်တစ်ခုကတော့သူတို့ကလေးတွေကိုအစိုးရရဲ့ဂေယာမှာထားရှိပြီးတော့ဆွေမျိုးသားချင်းဒါမှမဟုတ်အုပ်ထင်းသူတွေကကြီးရှိဆောက်ရှောက်ခွင့်တောင်းခံတဲ့နီးလမ်းမှာဒီလီလန်းတွေဟာငယ်ရွယ်တဲ့ကလေးငယ်တွေအတွက်အခက်အခဲဘေးဒုက္ခတွေ့ကျင်နေကြောင်းတချို့ကထောက်ပြပါရယ်ဒါပေမဲ့လည်းဒီနေ့အစောပိုင်းကအစိုးရအနေနဲ့ကင်တွယ်ခဲ့တယ်လို့မျိုးကလေးငယ် 2,500 ကျော်ကိုသူတို့ရဲ့မိဘတွေစီကနေတီးခြားခွဲထိန်းသိမ်းထားမဲ့ပုံစံမျိုးကျင့်သုံးမှာကိုတော့မတွေ့ရဘူးလို့ Washington Post မှာဖော်ပြပါရယ်အဲ့ဒီအစီအစဉ်ကိုတော့အားလုံးကအကြီးအကျယ်ဝေဖန်ခဲ့ကြပြီးတရားရုံးကလည်းဒီအစီအစဉ်ကိုရက်ဆိုင်ဖို့အမိန့်ချမှတ်ခဲ့ပါတယ်ခင်ဗျာ
Facebook ကုမ္ပဏီကို hacker တွေက online ကနေထုတ်ဖော်ဝင်ရောက်ခဲ့တာကိုပြခဲ့တဲ့သတင်းနှစ်ပါးကကြေညာခဲ့တာမှာအကောင့်ပိုင်ရှင်29တန်းရဲ့ကိုယ်ရေးအချက်အလက်တွေကိုရယူသွားခဲ့တယ်လို့ Facebook ကပြောပါတယ်အကောင့်ပိုင်ရှင်တန်း50ရဲ့အချက်အလက်တွေခိုးယူခံခဲ့ရတယ်ဆိုပြီးကနအူကခံမှန်းချခဲ့တာပါ hacker တွေက Facebook အကောင့်ပိုင်ရှင်ရဲ့နာမည် email လိပ်စာတယ်လီဖုန်းနံပါတ်တွေကိုရယူသွားခဲ့တယ်လို့ Facebook ကပြောပါတယ်ဒီလိုခိုးယူခံရသူတွေထဲကအကောင့်ပိုင်ရှင်၄တန်းရဲ့မွေးရဇာတိမွေးနေ့မွေးရတွေအပြင်သူတို့တွားရောက်ခဲ့တဲ့နေရာပေါင်း10ခုထက်မနည်းရဲ့အချက်အလက်တွေကိုလည်းရယူသွားခဲ့တယ်လို့ပြောပါရယ်ဒါအပြင်နောက်ထပ် Facebook အကောင့်တသန်းကျော်လဲ hacker တွေခိုးဝင်ခဲ့ပေမဲ့ဘလို့အချက်အလက်မျိုးမှရမသွားဘူးလို့ပြောပါရယ် online ကနေခိုးဝင်ခဲ့ရတဲ့အကောင့်ပိုင်ရှင်တွေဘက်ကလည်းဆိုတာ Facebook ကမပြောပေမဲ့အတော်ကြဲကြဲပြန့်ပြန့်ဖြစ်သွားခဲ့တယ်လို့ရာပြောဆိုပြီး online ကနေအဖောက်ခံရသူတွေကို message တွေပေးပို့သွားမယ်လို့ပြောပါရယ် WhatsApp နဲ့ Instagram လူမှုကွန်ရက်တွေကတော့ hacker တွေရဲ့ခိုးဝင်ခြင်းမခံရဘူးလို့လည်း Facebook ကပြောပါရယ်ရှင်
Direct from Washington, the voice of America, VOA. Now, so yeah, my name is Nangani Gathirin. We go, go on, VOA ကထုတ်လွှင့်ပေးနေတဲ့ရေဒီယိုစီစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီတည်းရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ရန်ကုန်တိုင်းဆိုရက11 Media သတင်းသမား3ဦးကိုအမှုဖွင့်အရေးယူလိုက်တာဟာလာမယ့်ကာလမှာသတင်းတောက်တွေကအစိုးရရဲ့လှုပ်ဆောင်ချက်တွေပေါ်ဝေဖန်ဆန်းစစ်မှုမလုပ်ရဲအောင်ချိန်ချောက်တယ်လို့ဖြစ်သွားတယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကပြောကြားသလိုဒါဟာမြန်မာဒီမိုကရေစီအပြောင်းလဲအတွက်လည်းစိုးရိမ်စရာဖြစ်တယ်လို့နိုင်ငံရေးလေလာသုံးသပ်သူတွေကပြောပါတယ်ကိုညံဝင်းအောင်ကတင်ပြပေးမှာပ
ါရန်ကုန်တိုင်းအစိုးရရဲ့လှုပ်ဆောင်ချက်နဲ့ပတ်သက်လို့ရန်ကုန်တိုင်းလွှတ်တော်အတွင်းဆွေးနွေးချက်တွေပေါ်အခြေခံပြီးတရင်ဆောင်မရေးသားဖော်ပြခဲ့တဲ့11 Media ကဆောင်းပါရှင်တာဝန်ခံအက်ဒီတာနဲ့အက်ဒီတာချုပ်3ဦးတို့ကိုပြီးခဲ့တဲ့ရက်ပိုင်းအတွင်းရန်စသက်ကြီးပုံမှန် 905 ခါခွေးနဲ့ရန်ကုန်တိုင်းအစိုးရကအမှုဖွင့်ပြီးဖမ်းဆီးအရေးယူလိုက်တာဟာလာမယ့်ကာလမှာတရင်နောက်တွေကအစိုးရရဲ့လှုပ်ဆောင်ချက်တွေအပေါ်ဝေဖန်ဆန်းစစ်မှုမလုပ်ရဲအောင်ချိန်ချောက်လိုက်တယ်လို့ဖြစ်သွားစေတယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဝင်ဦးမြင့်ကျော်ကထောက်ပြပါတယ်
တဲ့နမနေဘက်ကတော့ဟိုဟိုနေမတတိရှိတဲ့လူတွေကတော့ဆက်ပြီးတော့ရေးသားပေါ်ပြန့်နေကြအောင်မယ်ဒါပေမဲ့ဟိုစိုးရိမ်တဲ့လူတို့မဟုတ်ကိုကသတင်းတော့ကမစိုးရိမ်တော့မှအက်ဒီတာတို့ထည့်ခင်းပေါ်ပြန့်တာဝန်ရှိတဲ့အက်ဒီတာတို့ဘာလို့ကမထည့်ခင်းပေါ်ပြရရင်အဲ့ဒီဟာတွေကစာမျက်နှာပေါ်ရောက်လာဖို့ခက်ခဲတော့ဟိုအရင်ကထက်တော့ရော့သွားမှအမှန်ပဲဒီကိစ္စမျိုးကိုရေးဖို့လက်တွန့်သွားတယ်ဆိုတဲ့ဟာကဒီသတင်းမီဒီယာလွတ်လပ်ခွင့်အတွက်တင်မကဘူးဒီအစိုးရရဲ့လှုပ်ဆောင်မှုတွေကို ဟိုဝေဖန်ထောက်ပြတဲ့ဒီဆက်ငင်ဘယ်လင်းဒီစနစ်ကိုပါတွန်းအားနေပြီးတဲ့အတွက်ဟိုစိုးရပိုင်းမှာအကေရများဟောလာထဆားမှုလို့လဆားမှုလို့အဲ့လိုမျိုးတွေရှိခဲ့ရင်တောင်မှပဲမီဒီယာတို့ဒီလိုမျိုးကထောက်ပြမဲ့အနေထားမျိုးဝေဖန်ထောက်ပြမဲ့ဟာမျိုးနည်းသွားလျင်အဲ့ဒီလိုဟာမျိုးပို့ပြီးတော့ကြီးထွားလာနိုင်တယ်အဲ့ဒီအချိန်တွေမျိုးကပို့ပြီးတော့ဟိုများပြားလာနိုင်တဲ့အနေထားမျိုးရှိတာပေါ့နော်ဒါကတော့တက်နိုင်ငံလုံးနဲ့ဆိုင်တဲ့ကိစ္စ
အလဲဘက်မီဒီယာသတင်းသမားတွေကိုအချာနီလန်အချာဥပဒေတွေနဲ့အရေးယူနိုင်ပါလျက်နဲ့အခုလိုပုံမှန်905ခါခွေးကိုတုံပြီးအရေးယူလိုက်တာဟာတင့်လျော်မှန်ကန်မှုမရှိဘူးလို့ကောင်စီဝင်ဦးမြင့်ကျော်ကထောက်ပြပါတယ
်။အတီးပြက်စီတယ်လို့ယူဆရင်တော့မှအဲ့ဒီဟာကဟိုသတင်းမီဒီယာဝေကြီးနောက်တော့ပုံမှန်900ဆိုတဲ့ဟာရှိတယ်ပေါ့နော်။ဆိုတော့အဲ့ဒီပုံမှန်တွေမတုံမနဲ့905ခါကိုတုံတဲ့ယူရဲ့ချက်ကလည်းဟိုအပြစ်ရအောင်နောက်ကတန်းပြီးတော့အချုပ်ထဲရအောင်ဆိုတော့ဒီအချက်မျိုးတွေ့နေရတယ်အဲ့တော့ကလည်းမစီပြောတဲ့ပုံမှန်နဲ့အာဏာကိုဟိုအစိုးရဖြစ်တဲ့အတွက်ဒီတရားစီရင်ရန်နေရာကိုဟိုတလွဲတုံးတဲ့သဘောမျိုးကျွန်တော်တို့တော့အဲ့လိုမျိုးယူဆတယ
် NLD အစိုးရလက်ထက်မှာရန်ကုန်တိုင်းအစိုးရကသတင်းသမားတွေကိုအခုလိုဖမ်းဆီးအရေးယူတာဟာဒါပထမဆုံးအကြိမ်တော့မဟုတ်ပါဘူးအရင်ကလည်း11 Media Group တီထောင်သူအမှုဆောင်အရာရှိချုပ်ဒေါက်တာတန်းထွတ်အောင်ကိုရော The Voice Editor ချုပ်ဦးကျော်မင်းစွေတို့ကိုပါဖမ်းဆီးအရေးယူခဲ့တာမျိုးရှိပါတယ်ရန်ကုန်တိုင်းအစိုးရကသတင်းသမားတွေပေါ်အခုလိုဖမ်းဆီးအရေးယူလာတာတွေဟာမြန်မာဒီမိုကရေစီအပြောင်းအလဲအတွက်စိုးရိမ်စရာဖြစ်စေတယ်လို့နိုင်ငံရေးလှိလာသုံးသပ်သူဒေါက်တာရန်မျိုးသိန်းကမြင်ပါတယ
်ဟာလက်ရှိရန်ကုန်တိုင်းဒေသကြီးအစိုးရဖွဲ့ရဲ့သတင်းသမားတွေအပေါ်မှာအရေးယူဖို့ဆောင်ရွက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ခင်းကျောင်းဆောင်ရွက်နိုင်မှုမရှိဘူးဆိုရင်တော့ဂျာမေကာလာတွေမှာမြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲဟာအားနည်းတဲ့လဲသွားနိုင်တယ်။နောက်ပြီးတော့သတင်းမီဒီယာတွေရဲ့အခိုင်အမာတော့ဟာဖိနှိပ်ခံဘဝကိုရောက်တဲ့ရောက်သွားမယ်ဆိုရင်တော့သရုပ်ထမန်တိုင်းရဲ့ချင်းကြောမှုဟာလည်းပဲအားကျော်တဲ့ရောက်သွားနိုင်တယ်။အဲ့ဒီလိုအားကျော်သွားမယ်ဆိုရင်တော့မြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲရလဲထပ်ပြီးတော့အားကျော်သွားနိုင်တဲ့အနေအထားရှိတဲ့အတွက်ကြောင့်မလို့လက်ရှိရောင်းတိုင်းဒေသကြီးအစိုးရအဖွဲ့ရဲ့ဒီသတင်းမီဒီယာကဘာတွေအပေါ်မှာဆောင်ရွက်ချက်ဟာနော်ဟိုမြန်မာနိုင်ငံဒီမိုကရေစီအပြောင်းအလဲရဲ့စိုးရိမ်ခြင်းမှတစ်ခုကိုပြောရင်တော့မရသေးလို့ကျွန်တော်လည်းလို့မြင်ပါတယ်
။ 11 Media ကရေးသားခဲ့တဲ့အမဲရှုံးနေတဲ့73စီဆိုင်တွေပေရေးငွေချေးသူဘယ်သူမှမသိတဲ့အကြောင်းကားနဲ့လူနံမဲပေါက်ပြည်သူရှေရာဆိုတဲ့သတင်းဆောင်မဟာရန်ကုန်တိုင်းအစိုးရဘော်အများပြည်သူအကြီးညိုပြက်စီပြီးပြည်သူတွေကအစိုးရဘော်ပြစ်မှုကျူးလွန်လာအောင်ပြုလုပ်ခဲ့တာကြောင့်ဆောင်မရှင်ကိုဖြိုးဝေဝင်းတောင်ငန်အက်ဒီတာကိုနေရီမင်းနဲ့အက်ဒီတာချုပ်ကိုကျော်ဇော်လင်းတို့ကိုရာဇဝတ်ကြီးပုံမှန်905ခါခွေးနဲ့အရေးယူရတာဖြစ်ကြောင်းရန်ကုန်တိုင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုညံဝင်းရောက်ပါရှင်အခုဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်အမေရိကန်ပြည်ထောင်စုမှနိုဝင်ဘာသမ္မတသက်တမ်းဝက်ရွေးကောက်ပွဲကျင်းပဖို့တလတော်မလိုတော့တဲ့အချိန်မှာပဲအမေရိကန်ဗဟိုတရားရုံးချုပ်တရားသူကြီးအဖြစ်တရားသူကြီး Brett Kavanaugh ကိုပြင်းထန်တဲ့ကန့်ကွက်မှုတွေကြားကအတည်ပြုလိုက်တာကြောင့် Republican နဲ့ Democratic Party တွေမှာတက်ကြွလှုပ်ရှားမှုတွေပေါ်လာပါတယ် Mr. Kavanaugh ကိုဒီနေရာခန့်အပ်နိုင်မှုလုပ်ခဲ့ရတာတွေကသူတို့ကိုပိုအားကောင်းစီတယ်လို့ Republican တွေကပြောပြီး Democrat တွေကတော့ဒီကိစ္စကြောင့်သူတို့စီကအမျိုးသမီးမဲဆန္ဒရှင်တွေပေါ်ထွက်လာတယ်လို့ဆိုပါတယ် VOA သတင်းတောက် Jim Malone Washington မြို့တော်ကသတင်းပေးပို့ထားတာကိုမအေးတန်နာကျော်ကဆက်ပြောပြပေးပါအောင်ရှင်
I, Brett M. Kavanaugh, do solemnly swear.
You know, Brett Kavanaugh, အလေးနဲ့ကျန်းသစ္စာကျိန်ဆိုပါတယ်လို့အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်တဲ့ခန့်အပ်ခံရတဲ့တရားသူကြီး Brett Kavanaugh ကျန်းသစ္စာကျိန်ဆိုသွားတာပါ။သူ့ကိုဒီရတုအတည်ပြုခန့်အပ်နိုင်မှုအတွက် Republican နဲ့ Democrat တွေကြားမှာခါးသီးတဲ့ရင်ဆိုင်မှုတွေဖြစ်ခဲ့ပြီးတော့အခုလိုသူကျန်းသစ္စာကျိန်ဆိုနိုင်ခဲ့တဲ့အနေအထားကသမ္မတ Donald Trump အတွက်အောင်ပွဲပဲဖြစ်ပါတယ
်။ On behalf of our nation, I want to apologize to Brett and the entire Kavanaugh family for the terrible pain and suffering
Brett သူရဲ့ Kavanaugh မိသားစုတစုလုံးကြုံရတဲ့ဒီနာကျင်စရာကောင်းတဲ့တွေ့ကြုံတွေအတွက်နိုင်ငံကူစားကျွန်တော်တောင်းပန်လိုပါတယ
်သူငင်းဆန်ထားတဲ့လိမ်မတော်မတရားလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကြားကအခု Mr. Kavanaugh ဒီရတူရတာဖြစ်ပါတယ်အခုတော့သမ္မတက Mr. Kavanaugh ဒီအခြေအနေကိုအသုံးချပြီးတော့လာမယ့်တက်တန်းဝက်ရွေးကောက်ပွဲအတွက် Republican မဲဆန္ဒရှင်တွေကိုမဲဆွဲနေပါပြီ
On November 6th You will have the chance to stop the radical Democrats, and that's what they've become. By electing
what happened in the Democratic Party, the Tasi, who are now in November 6th, who are now in Republican Party, who are now in the 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 Republican Party.
ဒ ီမိုကရက်တွေကလည်းမစ္စတာကက်ဗနော့ရွေးချယ်မှုတိုက်ပွဲကိုအသုံးပြုပြီးတော့ပဲရွေးကောက်ပွဲတွေအချိန်မြင့်လုပ်နေရပါလက်မော်ထွဲဆန္ဒပြသူတွေတွေ့ရပြီးတော့သူတို့ကတော့ Massachusetts ပြည်နယ်ကဒီမိုကရက်အထက်လွှတ်တော်အမတ် Elizabeth Warren ပါဝင်ဒီမိုကရက်အမတ်တွေကကြိုဆိုကြပါတယ
် We have lifted the voices of millions of survivors of sexual assault
လိင်စောကားမှုခံခဲ့ရသူတွေရဲ့အသံပေါင်းများစွာကိုဖွင့်ထုတ်ပေးနိုင်ခဲ့ပါတယ်အမျိုးသမီးတွေအနေနဲ့ဘာမှထုတ်မပြောဘဲရင်ကုန်နှုတ်ပိတ်မနေလိုက်ဖို့လုပ်နိုင်ခဲ့ပါတယ်
။ဒီဆန္ဒပြမှုတွေရဲ့ပြင်းအားကနိုဝင်ဘာရွေးကောက်ပွဲချိန်ထိရောက်မယ်လို့လဲဒီမိုကရက်အထက်လွှတ်တော်အမတ်နောက်တဦးဖြစ်တဲ့ကာမလာဟဲရစ်ကပြောပါတယ်
။ Let's use this week to give us all that extra energy that we know we have.
လူလို့ဆယ်တော့သူတို့မှာအာနာရှိနေတယ်ဒါကိုကျမတို့ပြန်ယူရလိမ့်မယ်ဆိုတာအနှိမ့်ဆုံးအဆင့်ကျမတို့မှတ်ထားဖို့လိုပါတယ်ဒီလိုလှုပ်ဆောင်ဖို့ဒီတင်းပတ်ကအဖြစ်ကကျမတို့အတွက်ခွန်အားတွေတိုးပေးတယ်လို့သဘောထားကြအောင
်မစ္စတာကက်ဗနော့နဲ့ပတ်သက်ပြီးတော့နှစ်ဖက်ကြားပြဿနာဟာဒီတက်တန်းဝက်ရွေးကောက်ပွဲမှာနှစ်ဖက်လုံးတွေအားဖြစ်စေလိမ့်မယ်လို့နိုင်ငံရေးလေလာသုံးသက်သူဗာဂျီးနီးယားတက္ကသိုလ်က Carl Condit ကပြောပါတယ
် Maybe some of that animus remains for Republicans and that is a rallying cry from the midterm but againI think history would tell us and
Republican တွေအတွက်စိတ်တက်တကြွစရာတွေရှိနေနိုင်သေးသလိုဒီဟာကနှစ်ဝက်ရွေးကောက်ပွဲလူလူဟောပြောပွဲတွေအားဖြစ်စေတာပါဒါပေမဲ့ Democrat တွေအတွက် Governor ကိစ္စနဲ့တခြားကိစ္စတွေကပို့ပြီးတော့မီးထိုးပေးသလိုဖြစ်နေတာကိုကောက်ယူထားတဲ့အချက်လက်တွေရရောဖြစ်ခဲ့တဲ့ဥပမာတွေရရောသိနိုင်ပါတယ်လို့ Mr. Condit ကသုံးသပ်သွားပါတယ်ဒီ Mr. Kavanaugh တိုက်ပွဲကရွေးကောက်ပွဲတွေတက်ကိုအရေးကြီးတဲ့အမျိုးသမီးမဲဆန္ဒရှင်တွေကိုလှုံ့ဆော်ပေးသလိုဖြစ်မယ်လို့ Democrat Party ရေးရာကျွမ်းကျင်သူ Jim Kessler ကပြောပါတယ
် And then there is a group of voters older women that have been a pretty good support group for Republicans
ဒီမှာ Republican ကိုထောက်ခံတဲ့တက်ကြီးအမျိုးသမီးမဲဆန္ဒရှင်တွေရှိမယ်သူတို့အားစလို့ Republican ကိုမထောက်ခံတော့ဘူးဖြစ်လာပါမယ်သူတို့ကရွေးကောက်ပွဲအနိုင်အရှုံးအဆုံးအဖြတ်ပေးနိုင်တဲ့အုပ်စုပါ
ဒါမဲ့လည်းသမ္မတ Trump အတွက်ကြတော့ Mr. Kavanaugh ကိစ္စကိုအရင်ပြပြီးတော့သူ့ကိုအခိုင်အမာထောက်ခံတဲ့သူတွေကိုမဲဆွဲနိုင်တယ်လို့ Gallup Poster သုတေသနအဖွဲ့က Frank Newborg ကပြောပါတ
ယ် He looks at the numbers and sees he's doing poorly anywhere but his base so he decides for his own personal sanity and his own personal kind of ego sense
သူကငင်းနေလို့ကြည့်မယ်ဆိုရင်သူ့ကိုနိုင်ငံရေးထောက်ခံမှုပေးထားတဲ့အတိုက်အဝန်းလေးကလွဲလို့နေရာတိုင်းမှာသူ့ကိုထောက်ခံမှုနည်းလာတာတွေ့ရလိမ့်မယ်။ဒါပေမဲ့သူကသူ့ရဲ့ယုံကြည်ချက်ကိုဆက်ထင်းထားဖို့နဲ့သူ့ရဲ့မမာနအတွက်ကဲကောင်းပြီ။ငါ့ကိုအသေးချာထောက်ခံသူတွေတော့ရှိနေသေးတာပဲ။သူတို့ကိုပဲငါဟောပြောမယ်ဆိုတာမျိုးလုပ်နေပါတယ်
။လာမယ့်ရွေးကောက်ပွဲကသမ္မတ Trump ကိုတစ်ဆာခံတဲ့သူ့ရဲ့အမခံပြည်သက်ကနိုဝင်ဘာ6ရွေးကောက်ပွဲမှာ Trump ကိုပညာပေးလိုက်ခြင်းလို့လူအများကြီးမဲလာထဲကြမယ်။ဒီမိုကရက်မဲဆန္ဒရှင်တွေကိုခံနိုင်ရည်ရှိမလားဆိုတာလက်တွေ့သိရမယ့်ပွဲပဲဖြစ်ပါတယ်ရှင်။
မအေးသနာကြပါရှင်အခုဆက်ပြီးအမေရိကန်တရုတ်အကြားကုန်သွယ်ရေးစစ်ပွဲကကမ္ဘာစီးပွားရေးကိုဘယ်လိုရိုက်ခတ်မှုတွေရှိလာနိုင်တယ်လဲဆိုတဲ့အကြောင်းကိုအင်ဖြူရိုသတင်းတော်ဝီရာကူစွာရာကသတင်းပေးပို့ထားတာကိုတင်ဆက်ပေးပါမယ်သတင်းပတ်တွင် Wall Street ဈေးကွက်ရှယ်ယာမတည်ငြိမ်ဖြစ်ခဲ့တာကအာရှနဲ့အမေရိကစီးပွားရေးဈေးကွက်တွေကိုရိုက်ခတ်ခဲ့တယ်လို့ American စီးပွားရေးလုပ်ငန်း Institute AEI က Desmond Lachman ကပြောပါတယ်
It looks like the Fed is now having to raise the interest rates.
American ဘူဘန်ကဒွန်းနှုန်းတွေကိုအများမျှော်လင့်တာထက်ပိုတိုးမြင့်ရဖို့ရှိတယ်လို့မြင်ပါတယ်။ဒါဟာစီးပွားရေးရင်းနှီးမြှုပ်နှံသူတွေကိုမတည်မငြိမ်ဖြစ်စေမှာပါ။တရုတ်ရဲ့စီးပွားရေးကိုမရေရာတဲ့အကျိုးသက်ရောက်မှုဖြစ်စေမှာပါ
။ဘာလီမှာကျင်းပတဲ့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF နဲ့ကမ္ဘာပံဆွေးနွေးပွဲမှာ American နဲ့တရုတ်ကြားကုန်သွယ်ရေးစစ်ပွဲနဲ့ပတ်သက်ပြီးအဓိကထားဆွေးနွေးခဲ့ကြပြီးတော့အထွေထွေညွှန်ကြားရေးမှူး Christine Lagarde ကနှစ်နိုင်ငံကြားကုန်သွယ်ရေးတင်းမာနေတာတွေကိုရှော့ချဖို့တိုက်တွန်းခဲ့ပါတယ်
။ We estimate that escalation of current trade tensions could reduce global
GDP. နှစ်နိုင်ငံကုန်သွယ်ရေးတင်းမာနေတာတွေကိုရှော့ချနိုင်ရင်ကမ္ဘာလုံးဆိုင်ရာ GDP ကိုလည်းနောက်နှစ်နှစ်အတွင်းတစ်ရခိုင်နှုန်းလောက်အထိရှော့ချနိုင်မယ်လို့ခန့်မှန်းပါတယ်။ဒါကြောင့်အခုအငင်းပွားနေတာတွေကိုရှော့ဖို့လိုသလိုနိုင်ငံတွေအကြားအပြန်အလှန်အကျိုးရှိစေမဲ့ပိုးပြီးတော့ကောင်းမွန်ခိုင်မာတဲ့ကမ္ဘာကုန်သွယ်ရေးစနစ်ကိုပြန်တည်ဆောက်ဖို့လည်းလိုအပ်ပါတယ်။
သမ္မတ Trump ကတော့ဗဟိုဘဏ်ရဲ့ပြည်ထောင်စုအရန်ငွေကြေးသုံးစွဲမှုကြောင့်ဈေးကွက်မတည်မငြိမ်ဖြစ်တယ်လို့ပြစ်တင်ပြောဆိုပါတယ
်ဗဟိုဘဏ်ကမဟုတ်တာတွေလုပ်နေတာပါသူတို့ကတင်းကျပ်နေတာပါဒီလူတွေယူနေပါတယ
် American နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးလာတဲ့အပေါ်သမ္မတ Trump ကဂုဏ်ယူနေပြီးသူ့ရဲ့မူဝါဒတွေကရေးတိုးမှာငကိုကဖွံ့ဖြိုးတိုးတက်ဆပြုနေတဲ့စီးပွားရေးကိုအရှိန်မြင့်ပေးလိုက်တာဖြစ်တယ်လို့လေလာသုံးသပ်သူတွေကဆိုပါတယ် ဒါပေမဲ့ကမ္ဘာပံကတိုးနှုံးတွေတိုးမြင့်ရင်ရေရှည်မှာစီးပွားရေးလုံငွေပြလာနိုင်တဲ့အပြင်ဖွံ့ဖြိုးလက်ဆစီးပွားရေးကိုထိခိုက်လာမှာကိုစိုးရိမ်စရာဖြစ်နေတယ်လို့ American စီးပွားရေးလုပ်ငန်း Institute AEI က Desmond Lachman ကအခုလိုပြောပါတယ
် As the interest rates in the United States rise as the dollar
American ကတိုးနှုံးတွေမြင့်လာရင်ဒေါ်လာငွေကြေးခိုင်မာလာပြီးတော့ဈေးကွက်မှာလဲပတ်နေတဲ့ဒေါ်လာတွေက American ကိုပြန်ဝင်လာပါမယ်ဒါဆိုရင် Argentina, Turkey, South Africa တို့လို American ငွေကြေးကိုသိအသုံးမပြုတဲ့နိုင်ငံတွေမှာတစ်ဖက်ဆောင်းနေမညီမျှတာတွေဖြစ်လာမှာပါပဲစီးပွားရေးလုံငွေကြီးမားလာရင် American ကုန်သွယ်ရေးနဲ့ငွေကြေးဆက်ဆံမှုတွေမှာအခက်တွေ့လာပါလိမ့်မယ
်ဒါပြင်အနာဂတ်ကုန်သွယ်ရေးအငင်းပွားမှုတွေပိုလျှော့ချဖို့လိုကြောင်းလည်းကမ္ဘာ့ဗန်များဥက္ကဋ္ဌဂျင်မျောင်ကင်ကပြောဆိုခဲ့ပါတယ်တရုတ်သမ္မတစီဂျင်းပင်ကသမ္မတထရမ့်နဲ့နောက်လာအတွင်းတွေ့ဆုံဆွေးနွေးသွားဖို့ရှိတယ်လို့တရုတ်နိုင်ငံဘက်ကပြောဆိုထားပါတယ်ရှင
်ဒေါ်ရရှင်များရှင်ကမ္ဘာတဝန်းစီးရဲချမ်းသာကွာဟမှုလျှော့ချရေးကတိပေးထားတဲ့အတိုင်းကျူပန်းရမှာကမ္ဘာပေါ်ကနိုင်ငံပေါင်း158နိုင်ငံနဲ့မြန်မာနိုင်ငံဟာအဆင့်138မှာရှိနေတဲ့အကြောင်းနိုင်ငံကပရဟိတအဖွဲ့တစ်ခုဖြစ်တဲ့ Oxfam ရဲ့စာတမ်းသစ်ကဖော်ပြထားပါတယ်စီးရဲချမ်းသာကွာဟမှုမှာအဓိကကျတဲ့ကျန်းမာရေးပညာရေးလူမှုရေးအတွက်သုံးစွဲမှုအခွန်စနစ်နဲ့အလုပ်သမားခွင့်ရေးတွေမှာအစိုးရရဲ့ကင်တွယ်ဆောင်ရွက်ပုံတွေကိုတိုင်းတာစစ်ဆေးထားတဲ့ညွှန်ကိမ်းမှာမြန်မာနိုင်ငံနောက်တန်းရောက်နေရတာဘာကြောင့်များပါလဲမြန်မာနိုင်ငံမှာစီးရဲချမ်းသာကွာဟမှုဘလောက်တောင်ကြီးမားနေပါသလဲဆိုတော့ကို VOA စနစ်ညတိုက်ရိုက်လေးလိုက်စစ်ဆေးမှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ဖုန်းနံပါတ် 1-232-382999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
ဒီကနေ့ည VOA ဒိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထမှန်ဖိတ်ခေါ်အပ်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်တွင်သတင်းချင်းချုပ်ကိုကိုအောင်ကပြောပြပေးပါအောင်ရှင
်။ Sorry Arabia သတင်းတော့ Jamal Khashoggi ရာသူ့ကိုတက်ဖြတ်ချိန်မှာ Apple Watch နာရီကနေဒီအဖြစ်အပျက်ကိုမှတ်တမ်းတင်ထားကောင်းတင်ထားနိုင်ခဲ့တယ်လို့သတင်းမီဒီယာတွေမှာဖော်ပြကြပါတယ်။တူရကီနိုင်ငံအစ္စတန်ဘူမှာရှိတဲ့ Sorry ကောင်စစ်ဝင်ရုံးကိုကာရှိုဂီဝင်ရောက်သွားချိန်မှာသူဟာ Apple Watch နာရီကနေမှတ်တမ်းတင်ထားနိုင်ခဲ့တာပါ။တူရကီနိုင်ငံသူနဲ့လက်ထပ်ဖို့အတွက်လိုအပ်တဲ့ Service Siren ထောက်ထားတွေအတွက်ကောင်စစ်ဝင်ရုံးကိုအော်တိုဘာလ2ရက်နေ့ကသူတွားရောက်ခဲ့ပါတယ်။ Apple Watch နာရီက online မှာအချက်လက်ထိန်းသိမ်းထားတဲ့ iCloud နဲ့ရောနောက်ဒီကောင်စစ်ဝင်ရုံးကိုဝင်ရောက်ချိန်မှာသူချစ်သူစီမှာထားခဲ့တဲ့ဖုန်းနဲ့ပါဆက်သွယ်ထားတာကြောင့်အခုလိုအချက်လက်တွေကြန့်ရှိနေခဲ့တာဖြစ်ပါတယ်။တူရကီနိုင်ငံမှာနှစ်နှစ်ကျော်အချင်းချခံထားပြီးတူရကီတရားရုံးကပြန်လွှတ်ပေးလိုက်တဲ့ American ခရီးရန်သင်းအိုဆရာဟာအခုတော့ American ကိုပြန်လာနေပါပြီ။သင်းအိုဆရာ Andrew Brunson ကိုမနေ့တောက်ကြနေ့ကပြန်လွှတ်ပေးလိုက်တဲ့အတွက်တူရကီနဲ့ American ကြားခါးသီးတဲ့တန်တမန်ရေးဆိုင်ရာအငင်းပွားမှုတွေအဆုံးသတ်သွားပါပြီ။ Afghanistan နိုင်ငံမှာမဲဆွယ်စည်းရုံးပွဲတစ်ခုကိုဘုံခွဲတိုက်ခဲ့တာကြောင့်လူ12ဦးတဲ့မနေ့တေဆုံးပြီးတော့30ကျော်ဒဏ်ရာရသွားပါတယ်။အော်တိုဘာ20ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့အာဖဂန်အရှေ့မြောက်ပြည်နယ်ထာကာမှာကျင်းပတဲ့အမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်းရဲ့မဲဆွယ်ပွဲမှာပေါက်ကွဲမှုဖြစ်ခဲ့တာပါကိုယ်စားလှယ်လောင်းနာဇီဖာယက်ဆူဖီဘက်ရဲ့မဲဆွယ်ပွဲနဲ့တိတ်မလန့်မကန့်မှာရပ်ထားတဲ့မော်တော်ဆိုင်ကယ်မှာဘုံးထောင်ပေါက်ခွဲခဲ့တာဖြစ်ပါတယ်မလေးရှားနိုင်ငံမှာဂျာဗျက်ရွေးကောက်ပွဲဒီကနေ့ကျင်းပနေပြီးတော့တင်ရှားတဲ့မလေးနိုင်ငံရေးသမားအန်ဝါအီဘရာဟင်ဟာအဲ့ဒီရွေးကောက်ပွဲမှာအနိုင်ရမယ်လို့ခန့်မှန်းထားပါတယ်တာမိုင်းကန်ယူရန်မြို့ဖြစ်တဲ့ပေါ့ဒစ်ဆင်မှာဒီနေ့မှာဒီထောင်ထဲချီတဲ့သူတွေမဲပေးခဲ့ကြပါတယ
်။သတင်းချင်းချက်ကိုကိုအောင်ကပြောပြပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအသံလွှင့်အင်ဂျင်နီယာကတော့ L Santos ဖြစ်ပါတယ်။အခုကျမတို့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7 Juru ကထုတ်လွှင့်ပေးမယ့် VOA TV အစီအစဉ်တွေကိုစောင့်မျှော်ကြည့်ရှုကြပါအောင်ရှင်။ည9နာရီမှာတစ်ခါထပ်ပြီးထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်မှာလည်းပြန်ဆုံကြပါတယ်။တော်တာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.